ရိုင်းမီးယားဒေသကနောက်ဆုံးကျန်နေသေးတဲ့အဓိကယူကရိန်းစစ်စခန်းကိုရုရှားတပ်တွေကသိမ်းလိုက်ပါပြီ။ရုရှားတပ်ဖွဲ့တွေဟာတနက်တွေပစ်ပေါက်ပြီးတန်ကြပ်ကားတွေနဲ့ဘဲလ်ဘက်လီတက်အခြေစိုက်စခန်းရဲ့ဂိတ်တွေကိုစနေနေ့ကချိုးဖျက်ဝင်ရောက်ခဲ့ကြတာပါ။ယူကရိန်းတပ်ဖွဲ့တွေကမခုခံခဲ့ပါဘူး။သူတို့လက်နက်တွေကိုလက်နက်တိုက်ထဲမထည့်ခင်မှာယူကရိန်းစစ်သားတွေကသူတို့ရဲ့နိုင်ငံတော်တချင်းကိုတီးဆိုခဲ့ကြပါတယ်။ယူကရိန်းစစ်သားတအူးထက်မနည်းတော့တရားရခဲ့ပါတယ်။စစ်စခန်းသိမ်းနာကိုတရင်ယူတဲ့တရင်တောင်းတဲ့ကင်မရာသမားတချို့ကိုရုရှားစစ်သားတွေကကြမ်းကြမ်းတမ်းတမ်းပြုမှုဆက်ဆံပြီးပစ္စည်းကိရိယာတွေကိုသိမ်းယူခဲ့ပါတယ်။ဘဲလ်ဘက်လီဒါစခန်းဟာခရိုင်းမီးယားကိုရုရှားကသိမ်းလိုက်တာမှာနောက်ဆုံးကျန်နေသေးတဲ့အဓိကစစ်စခန်းဖြစ်ပါတယ်။စနေနေ့တရက်ထက်မှာပဲရုရှားလူလာသူတွေကနိုဗိုဖီဒိုရော့ဖ်ကမှရှိတဲ့ယူကရိန်းရေတပ်စခန်းနဲ့အတင်းဝင်ရောက်ဖို့ကြိုးစားခဲ့ကြပါသေးတယ်။ယူကရိန်းတွေဘက်ကမီးခိုးဗုံးတွေတုံးပြီးတုံ့ပြန်ခဲ့ပါတယ်။အခုထိတော့လူအုပ်ကစခန်းကိုသိမ်းပိုက်သလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။